Bangladesh နိုင်ငံမှာလာရောက်ပြီးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်အကူအညီတွေပေးဖို့ Bangladesh အစိုးရက OIC Islamic Council ကိုပန်ကြားလိုက်ပါတယ်။ Algeria နိုင်ငံမှာကျင်းပနေတဲ့ PUIC Islamic Council အဖွဲ့ဝင်နိုင်ငံတွေကလွှတ်တော်အမတ်တွေရဲ့တောက်ကြနေအစည်းအဝေးကိုတက်ရောက်လာတဲ့ Bangladesh ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လွှတ်တော်ရေးရနဲ့တရားရေးဝန်ကြီးဌာနလွှတ်တော်အမြဲတမ်းကော်မတီအကြီးအကဲ Shahid Duzaman Saga ကကြေညာချက်ထုတ်ပြန်ပြီးပြောကြားလိုက်တာဖြစ်ပါတယ်။ PUIC ရဲ့48ကြိမ်မြောက်အစည်းအဝေးကို Bangladesh လွှတ်တော်အမတ်3ဦးတက်ရောက်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Bangladesh ရောက် Rohingya ဒုက္ခသည်တွေနဲ့သူတို့ခိုးလုံရနေရာတွေကဒေသခံတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ရေးအတွက်ရန်ပုံငွေတွေကိုချထားပေးဖို့2023ခုအတွက်ပူးတွဲတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်ကို Bangladesh အစိုးရက UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့လက်တွဲပြီးအလူရှင်မိတ်ဆွေတွေကိုချပြတော့မယ်လို့ UNHCR ရဲ့ Bangladesh ဌာနကိုယ်စားလှယ်Johannes van der Glo ကပြောပါတယ်လိုအပ်တဲ့ငွေပမာဏဟာ American Dollar 186သန်းရှိပြီးတော့အဲ့ဒါကိုတောင်းခံထားတာဖြစ်ပြီးတော့ဒီထဲမှာ68သန်းကဘာဆန်းချာကျွန်းကဒုက္ခသည်စခန်းလေပတ်နိုင်မှုအတွက်ဖြစ်တယ်လို့လည်းပြောပါတယ် Ranger ဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီကတော့ Ranger ရဲ့နေရာပြောင်းရေးနဲ့ပတ်သက်ပြီးစီစစ်လက်ခံမယ်လို့ပြောကြားထားတာပါဒါပေမဲ့2021ကတည်းကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတင်းငိမ့်မှုမရှိဘဲဖြစ်နေတဲ့အတွက်မကြခင်ကာလတွေအတွင်းမှာတော့ Ranger တွေဟာပင်နယ်ပြင်ကိုလှေငယ်တွေနဲ့ကြော်ဖြတ်ပြီးမလေးရှားဘက်ကိုသွားနိုင်ဖို့အတွက်စူးစမ်းမှုတွေတိုးလာနေပါတယ်။